of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရဲ့2019ခုနှစ်နိုဝင်ဘာလ18ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line 2 meter 18 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမှမြသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။သမ္မတထရမ့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးရှေ့သတင်းပတ်အတွင်းတော်တော်မှထွက်ဆိုမဲ့အမေရိကန်ဆိုရတာဝန်ရှိသူဦးရထွက်ဆိုချက်မူကြမ်းကိုအောက်လွတ်တော်ထောက်လိုင်းကော်မတီကမနေ့ကထုတ်ပြန်လိုက်ပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ဒီကနေ့မှထိတိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တဲ့အထိပါဖြစ်ခဲ့ပါတယ်။ဒီလိုလင်္ကာနိုင်ငံသမ္မတရွေးကောက်ပွဲမှာတော့ကိုတာဘာယာရာဂျာပါစာအနိုင်ရသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်သမ္မတကိုအရေးယူသင့်မသင့်စုံစမ်းစစ်ဆေးနေတဲ့ကြာနာပွဲကိုတန်းနဲ့ချီတဲ့ပြည်သူတွေစိတ်ဝင်တစားစောင့်ကြည့်တဲ့အထက်မှာအခုနှစ်မှစပြီးတော့မဲပေးခွင့်ရမယ့်လူငယ်တွေလည်းပါဝင်ပါတယ
်။ A new voter this year I'm trying to make an effort to be a little bit more informed about how the electoral process works and especially how this impeachment process will play
ဒီစစ်ဆေးရေးလုပ်ငန်းစဉ်ကရွေးကောက်ပွဲပေါ်မှာဘယ်လိုရိုက်ခတ်မလဲဆိုတာကိုသိချင်တဲ့မဲဆန္ဒရှင်ဖြစ်လာမဲ့သူတွေရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ် IS တွေကိုအမေရိကန်ကဆက်ပြီးတော့အမြင့်ပြတ်ချေမှုန်းသွားမဲ့အကြောင်းနဲ့အတူတူရကီနိုင်ငံဟာစီးရီးယားနိုင်ငံတဲ့စစ်ဆင်ရေးလုပ်တာကိုဝေဖန်မေးခွန်းထုတ်သူတွေကိုဖမ်းဆီးထားတယ်ဆိုတဲ့လူခွင့်ရေးဆိုင်ရာတဲ့ရင်တပုတ်နဲ့အတူနောက်ပိုင်းမှာတော့အိန္ဒိယနိုင်ငံကကျန်းမာရေးထိခိုက်လာအောင်စိုးနေတဲ့လေရုညံ့ညံ့မှုအန္တရာယ်အကြောင်းကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြသစီအောင်တို့ပြောပြပေးပါမယ်ရှင်
။မိုင်ဂန်သမားထရမ့်အပေါ်အရေးယူနိုင်မှုအတွက်စုံစမ်းစစ်ဆေးမှုကိုကြီးကြပ်နေတဲ့အောက်လွတ်တော်ထောက်လိုင်းကော်မတီကရှေ့သတင်းမှအတွင်လွှတ်တော်မှထွက်ဆိုမဲ့အမေရိကန်အစိုးရထောင်ဝင်ရှိသူနှစ်ဦးရဲ့ထွက်ဆိုချက်မူကြမ်းတွေကိုမနေ့စနေနေ့ကထုတ်ပြန်လိုက်ပါတယ်။မနေ့ကထုတ်ပြန်လိုက်တဲ့ဒီထွက်ဆိုချက်တွေကအရင်အမျိုးသားလုံခြုံရေးအရာရှိဟောင်းတင်မော်ရစ်နဲ့ဒုသမရမိုက်ပန်စ်ရဲ့အရာရှိသူဖြစ်တဲ့ဂျန်နီဖာဝီလျံစ်တို့ရဲ့ထွက်ဆိုချက်တွေကိုထုတ်ပြန်လိုက်တာပါ။သူတို့နှစ်ဦးကိုလာမဲ့အင်္ဂါနေ့ကျရင်အောက်လွတ်တော်ထောက်လိုင်းကော်မတီမှာစစ်ဆေးမေးမြန်းဖို့အစီအစဉ်ထားပါတယ်။ဒါပြင်အောက်လွတ်တော်ကဒီစုံစမ်းစစ်ဆေးသူတွေဟာစီမံခန့်ခွဲရေးနဲ့ဘတ်ဂျက်ဌာနမှာကာလာဒါစီတာဝန်ထမ်းဆောင်ခဲ့တဲ့မတ်ဆန်ဒီနဲ့လည်းလွှတ်တော်မှာတကပိတ်တွဲဆုံဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့ຫນွေတုံးကယူကရိန်းကိုအမေရိကန်ကပေးရမယ့်စီးရေးအကူအညီအမေရိကန်ဒေါ်လာတန်း400လောက်ကိုသမ္မတထရမ့်ကဆိုင်းငံ့ထားပြီးတော့သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့သားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်မှာယူကရိန်းကစုံစမ်းပေးဖို့အပေးယူလုပ်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးမှုမှာမတ်ဆန်ဒီဟာတံပိုးရှိတဲ့အချက်လက်တွေကိုပေးနိုင်သူဖြစ်ပါတယ်။အမေရိကန်ကယူကရိန်းကိုပေးရမယ့်အကူအညီမပေးဖို့ဆိုင်းငံ့ခဲ့တဲ့ဆာယော့ဆာလန်အ ਨੇ ဆုံးတစ်ခုမှာဆန်ဒီရဲ့လက်မှတ်ပါနေတာဖြစ်ပါတယ်ခင်ဗျာ
။ American သမ္မတဒေါ်နယ်ထရမ့်ဟာစနေနေ့နေ့လယ်ပိုင်းကစစ်ဆေးရုံတစ်ခုကိုမမျှော်လင့်မနဲ့တွားရောက်ခဲ့ပါတယ်။သမ္မတအင်ဖြူတော်ကတော့ဒါဟာနှစ်စဉ်ကျန်းမာရေးစစ်ဆေးတာကိုစောပြီးတော့တွားလုတာလို့ပြောပါတယ်။သမ္မတဟာမေရီလန်းပြည်နယ်ဘက်သက်စတာမှာရှိတဲ့ဒီစစ်ဆေးရုံမှာနှစ်နာရီကျော်ကြာနေခဲ့တာပါ။အသက်83နှစ်အရွယ်သမ္မတထရမ့်ဟာကျန်းမာရေးလုံးဝကောင်းမွန်တယ်လို့ February လအစောပိုင်း Walter Reed စစ်ဆေးရုံမှာကျန်းမာရေးစစ်ဆေးတုန်းကသူ့ရဲ့ဆရာဝန် American ရေးတဲ့ဒုတိယဗိုလ်မှူးကြီး Sean Connery ကပြောပါတယ်။အခုဆေးရုံကိုရောက်လာတာနဲ့ပတ်သက်ပြီးတော့2020ပြည့်နှစ်ကတိတ်ကိုအလုံများမဲ့နှစ်လို့ခန့်မှန်းတာနဲ့အမျှဒီသတင်းပတ်ကုံ Washington DC မှာအားလတ်နေတာကိုအသုံးချပြီးတော့ Walter Reed ဆေးရုံမှာနှစ်စဉ်ပုံမှန်ကျန်းမာရေးစစ်ဆေးမှုလုပ်တာဖြစ်တယ်လို့အင်ဖြူတော်ပြောခွင့်ရ Stephanie Grisham ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်အသားနဲ့အသင့်စားအစားအသောက်တွေကိုကြိုက်တဲ့သမ္မတထရမ့်ဟာအရက်ဆေးလိတော့မတောက်ပါဘူး။2018ခုနှစ်ဇန်နဝါရီလမှာသမ္မတဖြစ်လာပြီးကတည်းကကျန်းမာရေးနဲ့ဆိုင်တဲ့ချိုးရင်းချက်တစ်ခုခုရှိတာမျိုးလည်းမကြားရပါဘူး။ဒါပေမဲ့သူ့မှာသွေးရင်းကိုလက်စထရောများတဲ့ပြဿနာရှိဘူးသလိုနှလုံးကျန်းမာရေးအတွက်အက်စပရင်ဆေးဝါးကိုနေ့စဉ်အနည်းငယ်တောက်သုံးရပါတယ်။သမရဟာခက်မြင်မြန်စစ်ဆေးမှုတစ်ခုနဲ့တခွဲခန်းစစ်ဆေးချက်တွေလုပ်ပြီးတော့ဘာပြဿနာမှမရှိဘဲကျန်းမာတန်ဆွမ်းစေဖြစ်တယ်လို့သမရထွက်သွားပြီးတိတ်မကြခင်မှာပဲပြောခွင့်ရခရစ်ရှမ်ကပြောပါတယ်
။အီရန်ဆိုရကလောင်စာဆီဈေးတွေတိုးမြင့်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာအီရန်ဘာသာရေးခေါင်းဆောင်ကြီးအယာထိုလာအာလီခါမီနီကဒီကနေ့မှထောက်ခံလိုက်ပါတယ်။ဒါ့အပြင်အခုလိုလောင်စာဆီဈေးတွေကြီးမြင့်မှုကြောင့်မချေနပ်လို့အီရန်နိုင်ငံတော်ကဆန္ဒပြပြီးမြန်မာပြည်သူပိုင်ပစ္စည်းတွေကိုမိရှို့ဖျက်ဆီးနေကြတဲ့သူတွေကိုလည်းဓမြရည်ဆိုပြီးတော့သူကပြောလိုက်ပါတယ် ။အီရန်ဆိုရကလက်ရှိဈေးတွေကိုတောက်ကြနေကစပြီး50ရာခိုင်နှုန်းတိုးလိုက်တာကြောင့်နိုင်ငံတော်ကမြို့နဒါစင်ကျော်မှာဆန္ဒပြတာတွေဖြစ်ပေါ်နေပြီးတော့ဒီဆန္ဒပြတာတွေကိုထိန်းချုပ်နိုင်ဖို့အတွက်အီရန်ဆိုရကနိုင်ငံတော်မှာအင်တာနက်တွေကိုဖျက်တောက်ပစ်ခဲ့ချိန်မှာပဲအီရန်ဘာသာရေးခေါင်းဆောင်ကြီးကအခုလိုပြောလိုက်တာပါ။ဒါစီဈေးတွေတက်သွားချိန်ကစပြီးတော့ဆန္ဒပြတဲ့သူတွေဟာသူတို့ရဲ့ကားတွေကိုဝေးပြေးလမ်းမတွေပေါ်မှာဒီတိုင်းထားခဲ့ပြီးတော့မြို့တော်တီရန်နဲ့ဒီတခြားမြို့တွေကဆန္ဒပြပွဲတွေမှာပူးပေါင်းပါဝင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။တချို့ဆန္ဒပြပွဲတွေကတော့မီးရှို့တာတွေအကြမ်းဖက်တာတွေအထိဖြစ်ခဲ့တယ်လို့ပြစ်ခတ်မှုတွေလည်းရှိခဲ့တယ်လို့ဆိုပါတယ်။ဆန္ဒပြပွဲတွေတွင်တယောက်သေဆုံးခဲ့တယ်လို့အီရန်အာဏာပိုင်ဒီဘက်ကမနေ့ကပြောကြားခဲ့ပေမဲ့တချို့ဗီဒီယိုတွေမှာတော့လူတွေအကြီးအကျယ်ဒဏ်ရာရတာတွေကိုလည်းပြထားပါတယ်။အီရန်ဆိုရကနိုင်ငံတော်အမှာဆန္ဒပြနေရရင်လည်းဖက်သက်ပြီးတော့ပြင်းပြင်းထန်ထန်အရေးယူသွားမယ်လို့မနေ့စနေနေ့ကသတိပေးထားပြီးတိုင်းပြည်တွင်းမှာလည်းမတီးမငြိမ်ဖြစ်အောင်အဖြတ်မောက်လုပ်ငန်းတွေကိုလုပ်နေကြတဲ့သူတွေကိုအင်အားသုံးနေနေပြီးတော့တရားဥပဒေအရအရေးယူသွားမယ်ဆိုပြီးတော့ပြောထားတာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံမြို့တော်ဘက်ဒက်နဲ့နိုင်ငံတောင်ပိုင်းကမြို့တွေမှာဒီကနေ့တင်းတင်းကြပ်နေဆန္ဒပြပွဲတွေဆက်ပြီးတော့ကျင်းပခဲ့ပါတယ်။အီရန်မှာသတင်းပန်းနဲ့ချီနေပြီးဖြစ်တဲ့ဆန္ဒပြပွဲတွေကိုထောက်ခံတာကိုပြသလိုတဲ့အပြင်အစိုးရအဖွဲ့ကိုအလုံးစုံစစ်ဆေးပြုပြင်ဖို့တောင်းဆိုခဲ့တာပါ။လူညုံရေးတပ်ဖွဲ့တွေကလူစုခွဲဖို့ကြိုးစားတဲ့ကြားတွေကပဲထောင်ထဲချီတဲ့လူအုပ်ကြီးကလမ်းတွေပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ပါတယ်။နိုင်ငံတောင်ပိုင်းကခတ်နာဂျက်ဒီဝါနီယာနဲ့နာစီနီယာမြို့တွေမှာကျောင်းတွေနဲ့အစိုးရရုံးတွေကိုလည်းပိတ်ထားရပါတယ်။ရင်းနှံကျွယ်ဝတဲ့စိတ်ကမ်းမြို့ဖြစ်တဲ့ဘာဆရာမှာဆန္ဒပြသူတွေဟာကားတာယာတွေကိုမီးရှို့လမ်းတွေပိတ်ဆို့ခဲ့တယ်လို့နိုင်ငံအလဲပိုင်းကဟီလာမြို့မှာတော့ကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေဒေသဆိုင်ရာဌာနချုပ်ရှေ့မှာစုဝေးခဲ့ပါတယ်။အစိုးရအဖွဲ့တာဝန်ကနှုတ်ထွက်ပြီးတဲ့အထိဆက်ပြီးတော့ဆန္ဒပြသွားမယ်လို့ဆန္ဒပြဥပဒေပညာရှင်တဦးကလည်းပြောပါတယ်။ဆန္ဒပြပွဲတွေရဲ့အဓိကနေရာဖြစ်တဲ့မြို့တော်ဘက်ဒက်တဟီယာရင်ပြင်မှာယာနဲ့ချီတဲ့ကျောင်းသားတွေကျောင်းမတက်ဖ ೇನೆ စုဝေးခဲ့ပါတယ်။အီရတ်မှာအလုတ်ကင်ရှားပါမှုနဲ့မပြည့်စုံတဲ့အများပြည်သူဝန်ဆောင်မှုတွေအပေါ်မှာပို့ပြီးတော့မကြည်မနက်ဖြစ်လာကြတဲ့အတွက်ပြီးခဲ့တဲ့အောက်တိုဘာကစပြီးတော့ဆန္ဒပြပွဲတွေဖြစ်လာတာပါဆန္ဒပြသူတွေကလက်ရှိအာဏာယူထားသူတွေနှုတ်ထွက်ပြီးဖို့နဲ့အကျဉ်းပြတ်ချစားမှုတွေတိုက်ဖျက်ရေးအတွက်အစိုးရပြုပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုထားပါတယ်ဘက်ဒက်နဲ့အီရတ်တောင်ပိုင်းမှာဆန္ဒပြပွဲတွေစဖြစ်ကြတဲ့ကဆိုရင်လူပေါင်း 3,000 ကျော်သေဆုံးရပြီလဲဖြစ်ပါတယ်
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်ဒိုမီတာ70 kHz 1683ညလိုက်ဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုင်းရိုက်ထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေဟောင်ကောင်တက္ကသိုလ်မှာဒီကနေ့မှာထိတိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တဲ့အထိပါဖြစ်ခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကအများကြီးဓာတ်စီထည့်ထားတဲ့ပလင်းဘုံတွေနဲ့ရဲတွေကိုပစ်ခဲ့ပြီးတော့ဟောင်ကောင်ပေါ်လီတက်နစ်တက္ကသိုလ်မှာဆန္ဒပြတဲ့သူတွေဘက်ကပစ်လိုက်တဲ့များသစင်းဟာဟောင်ကောင်ရဲရာရှိတယောက်ရဲ့ခြေထောက်ကိုထိမှန်ခဲ့ပါတယ်။ရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ရဲ့ခြေထောက်ကိုထိမှန်ခဲ့ပြီးတော့သူ့ကိုစေရင်ခေါ်သွားချိန်မှာတော့သတိရှိနေတယ်လို့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဟောင်ကောင်ဆန္ဒပြတဲ့သူတွေဟာအဲ့ဒီတက္ကသိုလ်မှာအခြေစိုက်ပြီးတော့ဆန္ဒပြပွဲတွေကိုလှုပ်ရှားနေကြတာပါ။ဆန္ဒပြတဲ့သူတွေကလက်စီထည့်ထားတဲ့ပလင်းဘုံတွေနဲ့ရဲတွေကိုပစ်ခတ်ခဲ့ပြီးရဲတွေဘက်ကလည်းဒါကိုမျက်ရည်ဘုံတွေသုံးပြီးတော့တံပြန်နေနှင်းခဲ့တယ်ဆိုပြီးတော့ Rider သတင်းဌာနကဖော်ပြပါတယ်။စနေနေ့ကတော့တရုတ်စစ်သားတွေကတီရှပ်တွေ၊ဘောင်းမီတိုတွေဝတ်ပြီးတပြက်စီးတွေရေဘုံတွေကိုင်းပြီးတော့လမ်းတွေပေါ်ကအပြက်စီးအပိုင်းစားတွေကိုရှင်းဖို့အတွက်ဟောင်ကောင်ဒေသခံတွေကိုအကူအညီပေးဖို့လှုပ်ခဲ့တာကြောင့်ဟောင်ကောင်အတိုက်ခံလွှတ်တော်အမတ်တွေဟာအကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ်။ဟောင်ကောင်အစိုးရကတောင်းဆိုရင်တော့တရုတ်စစ်တပ်အနေနဲ့တရားဥပဒေစိုးမိုးရေးနဲ့ဘေးကင်းလုံခြုံမှုရှိဖို့အတွက်အကူအညီပေးဖို့ခွင့်ပြုထားတာပါ။ဒါပေမဲ့ဟောင်ကောင်ဆိုရဘက်ကတော့သူတို့အနေနဲ့အဲ့လိုတောင်းဆိုထားတာမရှိဘူးဆိုပြီးတော့ဆိုပါတယ်။တရုတ်နိုင်ငံပြည်ပကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကိုမကျေနပ်လို့ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာဟာအခုဆိုရင်၅လကျော်ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ထိုင်ဝမ်မှာရွေးကောက်ပွဲစည်းရုံးမဲဆွယ်မှုတွေလုပ်နေတဲ့အချိန်တရုတ်ကပြည်ရင်းမှာပထမဆုံးတည်ဆောက်ထားတဲ့လေရင်တင်သင်္ဘောပါဝင်တဲ့စစ်ရေရင်အုပ်စုဟာအငင်းပွားနေတဲ့ထိုင်ဝမ်ရေလဲကြားကနေဖြတ်တန်းခုန်မောင်းခဲ့ပါတယ်။ဒီလို့ရက်ကိုချင်းချောက်တဲ့လို့ရက်အဖြစ်ထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ဖူးကပြောဆိုခဲ့ပါတယ်။တရုတ်စစ်ရေရင်အုပ်စုဟာထိုင်ဝမ်ရေလဲကြားတောင်ဘက်ကိုဦးတည်ခုန်မောင်းတာဖြစ်ပြီးတော့အမေရိကန်နဲ့ဂျပန်စစ်သင်္ဘောတွေကနောက်ကလိုက်ပါခုန်မောင်းခဲ့တာလို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပေမဲ့ဘာဖြစ်တယ်လဲဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။တရုတ်ကာကွယ်ရေးဝန်ကြီးကတော့ဒီကိစ္စအပေါ်မှာမှတ်ချက်ပေးဖို့ညင်းဆိုထားပါတယ်။ အမည်မသတ်မှတ်ရသေးတဲ့တရုတ်ရဲ့လေရင်တင်သင်္ဘောကိုပြီးခဲ့တဲ့နှစ်ကစပြီးတော့ရေးချခဲ့ပြီးမြေ2020အထိစတင်အသုံးပြုနိုင်အောင်မဟုတ်ဘူးလို့တရုတ်စီရွေးကြံကျင်သူတွေကပြောတာပါတရုတ်စီရေရင်အုပ်စုနဲ့ဂျပန်သင်္ဘောတွေအနီးအနားကဖြတ်တန်းသွားတဲ့အကြောင်းဘာသတင်းအချက်လည်းမမရခဲ့ဘူးလို့ဂျပန်ကာကွယ်ရေးတပ်ဖွဲ့ပြောခွင့်ရကပြောပါတယ်ဘန်ကောက်ကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကဂျပန်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးတွေနဲ့ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲအတွင်းတရုတ်ရဲ့လုပ်ရက်တွေအပေါ်မှာပြစ်တင်ဝေဖန်ခဲ့ပါတယ်ဒီလီရင်တင်တင်မော့ကိစ္စကိုထုတ်မပြောပေမဲ့တရုတ်ကတခြားနိုင်ငံတွေရဲ့ကုန်ကြဆေးကိုအသုံးချပြီးတော့အနိုင်ထက်ပြုချင်းချောက်ဖို့ကြိုးစားတယ်လို့ပြောပါတယ
်ဒီရင်းလင်္ကာနိုင်ငံသမရရွေးကောက်ပွဲမှာတော့ဂိုတာဘာယာရာဂျာပါဆာအနိုင်ရသွားခဲ့ပါတယ်ဒီလီလင်္ကာသမရရွေးကောက်ပွဲကိုမနေ့စနေနေ့ကကျင်းပခဲ့တာမှာလွန်ခဲ့တဲ့ဆယ်နှစ်ကတမိချားသူပုံတွေကိုနေနေတဲ့နေရာမှာဥဆောင်ခဲ့တဲ့အသက်80ရွယ်ကာကွယ်ရေးဝန်ကြီးအောင်ဂိုတာဘာယာရာဂျာပါဆာကိုဒီရင်းလင်္ကာပြည်သူတွေကသမရအဖြစ်မဲပေးရွေးချယ်ခဲ့ကြပါတယ်ဒီရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ဆာဂျက်ပရီမာဒါဆာကလည်းရာဂျပါဆာနိုင်ရသွားတဲ့အပေါ်မှာဂုဏ်ယူကြောင်းပြောကြားခဲ့ပါတယ်ဒီရွေးကောက်ပွဲမှာအဓိကအရေးပါတဲ့ကိစ္စကတော့သီရိလင်္ကာနိုင်ငံရဲ့အမျိုးသားလူမျိုးရေးကိစ္စဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလကဤချက်ပွဲတော်အတွင်းမှာ IS အစိုးရတွေရဲ့အထူးကံဘုံခွဲတိုက်ခိုက်မှုကြောင့်လူ169ယောက်သေဆုံးပြီးတဲ့နောက်မှာလုံခြုံရေးနဲ့ပတ်သက်ပြီးတော့သီရိလင်္ကာနိုင်ငံတော်ဆွေးမှုတွေရှိနေကြတာပါအခုလိုကာကွယ်ဝင်ကြီးအောင်ဖြစ်တဲ့ဂိုတာဘာယာပါဆာနိုင်ရသွားတဲ့အပေါ်မှာတမီးလူမျိုးတွေနဲ့မော်စလင်တွေကတော့စိုးရိမ်နေကြပါတယ်။ရာဂျာပါဆာကတော့သီရိလင်္ကာနိုင်ငံရဲ့အမျိုးသားလုံခြုံရေးကိုအပြောင်းအလဲတွေလုပ်မယ်ဆိုပြီးတော့ဂရုပြုထားပါတယ်။မနေ့ရွေးကောက်ပွဲနေ့တုန်းကတော့မဲပေးသွားဖို့သွားခဲ့ကြတဲ့မော်စလင်တွေစီးလာတဲ့ဘတ်စကာဒဇင်တိုက်ခိုက်ခံခဲ့ရပါတယ်။ဘယ်ကမှမသိတဲ့လူလူစုကတာယာတွေမိရှုပ်ပြီးတော့လမ်းကိုပိတ်ပြီးတနက်တွေခဲတွေနဲ့ပစ်ခတ်ခဲ့တာပါ။ဒီအဖြစ်အပျက်တွေမှာနှစ်ယောက်ထဏ်ရာရတယ်ဆိုပြီးတော့ AFP သတင်းကတော့ဖော်ပြပါတယ်။သီရိလင်္ကာရွေးကောက်ပွဲကော်မရှင်ကတော့အခုလိုတိုက်ခိုက်မှုဟာလူနည်းစုတွေမပါနိုင်အောင်လုပ်တဲ့တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။
အသက်84နှစ်ရှိပြီဖြစ်တဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဟာအများပြည်သူမြင်ကွင်းကနေအချိန်တန်ကြာပျောက်နေတဲ့နောက်သူဟာကျန်းမာရေးတစ်စုံတစ်ရာထိခိုက်ခံစားနေရတယ်ဆိုတာကိုထုတ်ဖော်ပြောလိုက်ပါတယ်။သမ္မတဒူတာတေဟာမကြခင်တုန်းကမော်တော်ဆိုင်ကယ်မတော်တဆထိခိုက်မှုရှိပြီးတဲ့နောက်မှာသူ့ကြောယူမကြီးမှာမခံမရပ်နိုင်နာကျင်တဲ့ဝေဒနာခံစားရတဲ့အတွက်ပြီးခဲ့တဲ့လတုန်းကဂျပန်ခရီးစဉ်ဖြတ်ပြီးတော့ပြန်ခဲ့ရပါတယ်။ဒါပေမဲ့သူဘာဖြစ်တယ်လဲဆိုတာကိုတော့နှစ်ပတ်လောက်ထုတ်ပြန်ပြောဆိုတာတော့မရှိပါဘူး။ခန္ဓာကိုယ်ကြွက်သားလှုပ်ရှားမှုဆိုင်ရာအာနေတဲ့နာတာရှည်အာယုံကျော်ဝေဒနာခံစားရတာကြောင့်မျက်ခွန်တစ်ဖက်ကအမြင်အောက်တွဲကျနေပြီးအမြင်အာယုံဝေဝါမှုခံစားနေရတဲ့ပြီးခဲ့တဲ့အောက်တိုဘာအစောပိုင်းကထုတ်ပြန်ပြောခဲ့ပါတယ်ပြီးခဲ့တဲ့မော်တော်ဆိုင်ကယ်မတော်တဆမှုဖြစ်ပြီးတဲ့နောက်မှာသူဟာတိုင်းပြည်ကိုဆက်ပြီးတော့ဥဆောင်နိုင်ပါမလားဆိုတဲ့စိုးရိမ်ချက်အမျိုးမျိုးလဲခမန်းထွက်ပေါ်လာပါတယ်ပြောခွင့်ရကတော့သမရကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့ထူးထူးခြားခြားထုတ်ပြန်ပြောစရာမရှိဘူးလို့ပဲပြောပါတယ်
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမသစင်အောင်တို့ပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူသင့်မသင့်စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကြားနာပွဲကိုစိတ်ဝင်တစားစောင့်ကြည့်နေကြတဲ့အမေရိကန်နိုင်ငံသားတန်ပေါင်းများစွာကြားမှာသဘောထားအမြင်တွေလည်းအမျိုးမျိုးကွဲနေကြပါတယ်တချို့ကစုံစမ်းစစ်ဆေးနေတာတွေကိုထောက်ခံကြသလိုတချို့ကတော့လည်းသမ္မတကဆွတ်ဆွဲနေသလိုနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်နေတာဆိုပြီးတော့လက်မခံကြပါဘူးဒီအကြောင်း VOA သတင်းတောက် Mike O'Sullivan ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြမှာပါရှင်
နိုင်ငံရေးပြောင်းလဲဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့တားဖြစ်သူယူကရိန်းနိုင်ငံမှာစီးပွားရေးလုပ်ခဲ့တဲ့ကိစ္စကိုစုံစမ်းပေးဖို့ယူကရိန်းသမ္မတပေါ်ဖိအားပေးတဲ့အနေနဲ့အမေရိကန်ကပေးမဲ့စီးရေးကူညီတွေကိုစိုင်းငံ့ထားခဲ့သလားဆိုတာကိုကြားနာဖို့အဆက်မှာပဲအဓိကအာရုံစိုက်ခဲ့ကြတာပါသမ္မတထရန့်ကတော့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးလှုပ်ရှားမှုဖြစ်နေတာတုံ့ပြန်ထားပါတယ
် Nobody's seen anything like it in the history of our country there has never been a disgrace like what's going on right now
အမျိုးသမီးမတွေ့ဘူးရပါဘူးတိုင်းပြည်သမိုင်းမှာလည်းအခုလိုသိက္ခာမဲ့လောက်ရမျိုးတခါမှမရှိခဲ့ဘူးပါဘူးဆိုပြီးသမ္မတကပြောသွားတာပါဝါရှင်တန်ပြည်နယ်စီအက်တမ်မြို့ကန်ထက်ကလည်းသမ္မတနဲ့သဘောတူတယ်လို့ဆိုပါတယ
် I think it's ridiculous and I think it hurts the country
အဲ့ဒါမရှိတဲ့ကိစ္စလို့ထင်ပါတယ်ထိုင်းပြည်လည်းနင့်နာပါတယ်ဒီကိစ္စကြောင့်လူတွေကမီဒီယာတွေအပေါ်မှာရောနိုင်ငံရေးသမားတွေအပေါ်မှာပါအယုံကြည်မရှိဖြစ်နေပါတယ်
ဒါမှမဟုတ်ကျန်းမာရေးကိုနားထောင်မှုအမေရိကန်ပြည်တော်စုနောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်ကနေအရှိတ်ဖက်ချမ်းဝါရှင်တန် DC မြို့တော်ထိလာခဲ့တဲ့ကန်ဘရိတ်ဝိတ်တို့လိုကျန်းမာစစ်ဆေးမှုတွေကိုထောက်ခံသူတွေလည်းရှိပါတယ်
We have to show our support for democratic values.
ကျွန်တော်အနေနဲ့ဒီမိုကရေစီနဲ့အမေရိကန်စံတမိုးတွေကိုအားပေးကြောင်းပြတ်သားဖို့လိုပါတယ်ဆိုပြီးသူကပြောသွားတာပါ။ဂျာနာဝဲကိုရုံမြင့်တန်ကြားကနေတိုက်ရိုက်ထုတ်လွှင့်ပြတ်သားခဲ့တာတွေကိုတော့ပထမဆုံးအချိန်မဲပေးခွင့်ရလာသူတူဖြစ်တဲ့ကျောင်းသူကက်သရင်အိုရီဝဲလာတို့လိုနိုင်ငံတော်ဝန်ကတန်းနဲ့ချီတဲ့အမေရိကန်တွေစိတ်ဝင်စားစောင့်ကြည့်ခဲ့ကြတာပါ။
As a new voter this year, I'm trying to make an effort to be a little bit more informed about how the electoral process works.
ဒီနေ့မှာပထမဦးဆုံးအကြိမ်မဲပေးခွင့်ရတဲ့အတွက်ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ပိုသိအောင်စ조사နေတာပါ။အထူးသဖြင့်ရှင်းနေရွေးကောက်ပွဲမှာအရေးယူမဲ့အခုလုပ်ငန်းစဉ်ကဘယ်လိုရိုက်ခတ်မလဲဆိုတာသိချင်ပါတယ်
။မကြသေးရင်ကမှ college ကျောင်းပြီးသွားတဲ့ General Carlo လို့လူတချို့ကတော့နိုင်ငံရေးဆိုင်ရာတခုလို့သဘောထားစောင့်ကြည့်ကြတာပါ။
I love a good court hearing.
ဒီခွင့်မှာစစ်ဆေးတာတွေကိုကျွန်တော်ကြိုက်ပါတယ်။စောင့်ကြည့်ရတာပြောစရာလည်းကောင်းပါတယ်။
ကျောင်းသူ election တင်းကတော့အချက်လက်တွေကိုဓမ္မထိတ်တန့်ကြကြကြည့်နေလို့ဆိုပါတယ
် So I'm trying to really focus on the evidence being presented and the testimonies
တင်ပြတဲ့အထောက်အထားတွေတက်သေးထွက်ဆိုချက်တွေအပေါ်မှာပဲအာရုံစိုက်ဖို့ကြိုးစားပါတယ်ခန်းစားချက်အမြင်နဲ့မကြည့်ပါဘူ
းမကြတဲ့ငါကောက်ယူထားတဲ့လူလူစစ်တမ်းတွေမှာတော့ American နိုင်ငံသားတော်လောက်ကစုံစမ်းမှုတွေကိုထောက်ခံကြောင်းသဘောထားပေးထားကြပြီး40ရာခိုင်နှုန်းညိုကတော့စန့်ကျင်နေကြပါတယ်American သမိုင်းမှာတော့နာမည်ကျော် Watergate ရှုပ်ထွေးပုံကြောင့်1984ခုနှစ်မှာသမ္မတတာဝန်ယူထားတဲ့ Richard Nixon ကိုလွှတ်တော်ကရေးယူဖို့ကြိုးပမ်းခဲ့ဘူးသလိုအင်ဂျီရောအလုပ်သင်ဝန်ထမ်းအမျိုးသမီးနဲ့ဖောက်ပြန်ခဲ့တဲ့သမ္မတဟောင်း Bill Clinton ဟာလည်း1998ခုနှစ်မှာအရေးယူခံရမဲ့ဖြစ်နေကြုံခဲ့ရပူပါတယ်။ဂျာနာဘွဲကိုလာနာထောင်ကြတဲ့ Regina နဲ့ Jay Rice တို့ဇုံတွဲကတော့သမိုင်းဝင်တွေ့ကြုံရဖို့လာခဲ့ကြတာလို့ဆိုပါတယ
We've been around since Watergate.
Watergate kicked here. ကျွန်တော်တို့ရှိနေခဲ့တာပါ
We didn't come for Nixon, we didn't come for Clinton. We're here, we should come and see.
Nixon လက်ထက်မှာရော Clinton လက်ထက်မှာရောမလာခဲ့ဘူးပါဘူး။အခုကတော့လာကြည့်သင့်တယ်လို့ထင်တဲ့အတွက်ဝင်ဝင်ရကြမှာရမှာဖြစ်ပေမဲ့စ조사ကြည့်မယ်ဆိုပြီးလာခဲ့တာပါ
။သမ္မတကိုတရားစွဲဆိုအေးအေးယူဖယ်ရှားဖို့အတွက်ကတော့အောက်လွှတ်တော်မှာအရင်ဆုံးဖြတ်ရမှာဖြစ်ပြီးထက်လွှတ်တော်ကလည်းအတည်ပြုပေးရမှာပါ။လက်တလုံးမှာတော့ဒီမိုကရက်ပါတီကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာတရားစွဲဆိုရေးယူဖို့ဆုံးဖြတ်ခဲ့မယ်ဆိုရင်တော့သမ္မတ Trump ရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်ကထောက်ခံမှုအလားအလာကတော့သိမ့်မတွေ့ရပါဘူးခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တာပါရှင် IS အကြမ်းဖက်အဖွဲ့အမြင့်ပြတ်ချေမှုန်ရေးလုပ်ငန်းတွေကိုဆွန့်လွှတ်သွားဖို့မရှိတဲ့အကြောင်းအမေရိကန်ကဂရိပေးလိုက်တယ်လို့မဟာမိတ်နိုင်ငံတွေကိုလည်းနိုင်ငံခြားသားတိုက်ခိုက်ရေးသမားတွေကိုချေမှုန်ဖို့နဲ့အီရတ်နဲ့ဆီးရီးယားနိုင်ငံပြန်လည်ထူထောင်ရေးမှာဝိုင်းဝန်းကူညီကြဖို့တိုက်တွန်းလိုက်ပါတယ်အကြမ်းဖက်အဖွဲ့ချေမှုန်ရေးရှေ့ဆက်လုပ်ငန်းစဉ်တွေဆွေးနွေးဖို့ကိုတော့ ISIS ချေမှုန်ရေးကမ္ဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကနိုင်ငံခြားရေးဝန်ကြီးတွေကြာသပတေးနေ့ကအမေရိကန်နိုင်ငံကြားရေးဌာနကိုရောက်လာပါတယ်ဒီအကြောင်း VOA တန်တမန်ရေးရသတင်းတော့ဆန်ဒီစိန်ပေးပို့ထားတဲ့သတင်းလွှာကိုမခင်ဖြူတွေးကပြောပြပါမယ်ရှင
်ဆီးရီးယားကအကြမ်းဖက်အဖွဲ့ခေါင်းဆောင်အဘူဘက်ကာအယ်ဘက်ဒါဒီကိုပြီးခဲ့တဲ့လထဲမှာအမေရိကန်အထူးတပ်ဖွဲ့တွေကအောင်အောင်မြင်မြင်ချေမှုန်းနိုင်ခဲ့တယ်လို့ IS ဖွဲ့ကကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေအဖြစ်ကြေညာထားတဲ့ဒီဖွဲ့ရဲ့နောက်ဆုံးခြေကုပ်ဒေသကိုမတ်လအတွင်းပြန်လည်သိမ်းယူနိုင်ခဲ့တာတွေကိုကြည့်ရင် IS ချေမှုန်းရေးကမ္ဘာလုံးဆိုင်ရာညွန့်ပေါင်းဖွဲ့ဟာဒီဟာစုနှစ်ရဲ့အောင်မြင်ဆုံးနိုင်ငံပေါင်းစုံပူးပေါင်းဆောင်ရွက်မှုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုပါတယ
် We beat back a jihadist dream
အရှေ့လေပိုင်းဒေသကအချက်အချာကျတဲ့ရက်မှာအကြမ်းဖက်နိုင်ငံတစ်ခုတိစောက်ဖို့ဆိုတော့ဘာသာရေးဆွံ့ရောက်ဂျီဟတ်တရဲ့အိမ်မက်တွေကိုကျွန်တော်တိုက်ဖြတ်နိုင်ခဲ့ပါတယ်။ပြည်သူတန်းနဲ့ချီအာဏာရှင်လက်ထက်မကြောက်ရအောင်ကယ်တင်နိုင်ခဲ့တာပါ။ဒီနေ့ရင်းနဲ့ပြန်လည်တိစောက်ရေးအတွက်လုပ်ငန်းတွေဆက်လုပ်သွားပါမယ်
။မြောက်တလန်ဒေသချုပ်အဖွဲ့နေတိုအထွေထွေမှုချုပ်ရန်စတိုတန်ဘက်ကလည်းတာကိုသဘောတူပါတယ်။ဒါပေမဲ့လက်ရှိဆီးရီးယားနိုင်ငံရဲ့အခြေအနေကထိရှာလွယ်ပြီးအကျက်တဲတွေရှိနေစေပဲလို့လည်းသူကပြောပါတယ
် It is well known that there are differences between NATO allies when it comes to the situation there
ဆီးရီးယားချင်းနဲ့ပတ်သက်လာရင်နေတို့မှမိဖွင့်ဝင်ချမ်းမှာကွဲလွန်မှုတွေရှိနေတာအားလုံးသိတဲ့ကိစ္စပါအချိန်ထဲမှာလည်းဘုံရန်သူ IS အဖွဲ့ချိန်မုံရံမှာရရှိထားတဲ့အောင်မြင်မှုတွေကိုဆက်ထိန်ထားဖို့နဲ့ရရှိခံတဲ့နိုင်ငံရဲ့ဖြစ်တရားရဖို့ကုလသမဂ္ဂရဲ့ဦးဆောင်ကြိုးပမ်းမှုတွေကိုထောက်ခံအားပေးဖို့လိုတာကိုလည်းကျွန်တော်တို့အားလုံးသိကြပါတယ်
သုံးသက်သူတွေကတော့အမေရိကန်သမ္မတထရမ်ကဆီးရီးယားကအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းမဲ့အကြောင်းပြောဆိုခဲ့ပြီးတဲ့နောက်ပိုင်းကတ်လနက်ကင်တွေအပေါ်တူရကီရဲ့စီးရဲလှုပ်ရှားမှုတွေကိုအမေရိကန်ရဲ့မဟာမိတ်တို့ကစိုးရိမ်နေစေပဲလို့ပြောပါတယ
် I think there's certainly a deep concern about what took place in Syria
ဆီးရီးယားနိုင်ငံတွေဖြစ်ပျက်နေတဲ့အခြေအနေတွေတူရကီသမ္မတအာဒိုဝန်ကိုတပ်ဖွဲ့တွေဆီလွတ်တိုက်ခိုက်နိုင်အောင်လို့မီးစိမ်းပြလိုက်တာမျိုးရရင်ချင်းဖြစ်ပျက်သွားတဲ့အပြောင်းလဲတွေရှေ့တန်းမှာရှိနေတဲ့အမေရိကန်ရဲ့မဟာမိတ်အဖွဲ့တွေကိုအန္တရာယ်ကျရောက်အောင်တွန်းပို့ရာရောက်တဲ့အခြေအနေပေါ်မှာအထူးစိုးရိမ်နေကြတာပါ
ညပောက်ဖွဲ့တွေအနေနဲ့သူတို့ဆက်ပြီးရင်ဆိုင်နေရတဲ့အခက်အခဲတွေကိုအယူအသားဆုံးပြောဆိုခဲ့ကြတဲ့အကြောင်းအိုက်စစ်ချေမှုရဲ့ညပောက်ဖွဲ့ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် James Jeffrey ကသတင်းတောက်တွေကိုပြောပါရယ
် Our success is threatened currently
လက်တလုံးမှာတော့အောင်မြင်မှုတွေချိမ့်ချောက်ခံနေရတဲ့အနေအထားပါဒါကြောင့်ကျွန်တော်တို့ကြားမှာခွာခြားမှုတွေမဖြစ်အောင်ညီညီညွတ်ညွတ်ဆက်ရှိနေအောင်ညီနိုင်ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမှာပါ
အကြံဖက်ဖွဲ့ကောင်းဆောင်အယ်ဘတ်ဒါဒီကိုအအောင်မြင်မြင်နှိမ်နှင်းနိုင်ခဲ့တာကို၆ပြပြီးတော့အကြံဖက်ဝါဒတိုက်ဖြတ်ရေးမှာအမေရိကန်ကကမ္ဘာလုံးဆိုင်ရာညှို့ပေါင်းဖွဲ့ကိုဥဆောင်နေတဲ့အပေါ်မေးခွန်းထုတ်မဲ့သူလည်းမရှိဘူးလို့အထူးကိုယ်စားလှယ် Jeffrey ကပြောဆိုသွားပါတယ်ရှင်
။မက်ကင်ဖြူထွေးပြောပြသွားတာပါရှင်။လူမှုကွန်ရက်တွေမှာစီးပွားရေးနိုင်ငံကလှုပ်စီးရီးယားနိုင်ငံထဲမှာလှုပ်တဲ့စစ်စင်ရေးပေါ်မှာယာနဲ့ချီတဲ့မေခွန်းထုတ်ဝေဖန်သူတွေကိုတူရကီအာဏာပိုင်တွေကဖမ်းထားတယ်လို့နိုင်ငံတကာလူ့အခွင့်အရေးဖွဲ့ကြီး Amnesty International ကပြောလိုက်ပါတယ်။ပြီးခဲ့တဲ့လကစတင်ခဲ့တဲ့ဒီစစ်စင်ရေးနဲ့ပတ်သက်လို့သတင်းတောက်တွေအပါအဝင်ဝေဖန်သူတွေကိုယုတ်တိမရှိတဲ့ရာဇဝတ်ပစ်မှုတွေနဲ့တရားစွဲထားကြောင်းနဲ့ဒါဟာလွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်တဲ့လုပ်ရဖြစ်တယ်လို့ AI အဖွဲ့ကပြောပါတယ်။ဒီအကြောင်း Henry Rich ဝယ်သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာပါရှင်။
တူရကီအစိုးရကစီးရီးယားမြောက်ပိုင်းကိုဝင်ရောက်တဲ့စစ်စင်ရေးကိုငိမ့်ညာရေးຫນွေဦးစစ်စင်ရေးလို့နာမည်ပေးထားပြီးအကြမ်းဖက်အုပ်စုတွေကိုပိတ်မှတ်ထားတယ်လို့ပြောပါတယ်။ဒီထဲမှာ IS တွေကိုကူတိုက်ပေးခဲ့တဲ့ကတ်လူမျိုးစုတိုက်ခိုက်သမားတွေလည်းပါဝင်တာပါ။လူပေါင်းများစွာတေချေခဲ့ရပြီးထောင်ထဲချီပြီးနေအိမ်တွေကိုဆွန့်ခွာပြေးရပါတယ်။တူရကီအစိုးရရဲ့စစ်စင်ရေးကိုဝေဖန်သူတွေကိုဖမ်းနေတယ်လို့ Amnesty International လူ့အခွင့်အရေးဖွဲ့ကြီးကပြောပါတယ်။ကတ်မျိုးကြီးတစ်ခုဖြစ်တဲ့ဒီယာပါကင်မှာဆန္ဒပြတာတွေကိုရဲကပိတ်ပင်ထားပြီးပြတဲ့သူတွေလည်းအဖမ်းခံရပါတယ်။ကတ်ရှေ့နေမူဆာဖာရီဆိုဂူလာရီက
ရှင်ဟောကမစ
်ကျွန်တော်တို့လူမျိုးတွေကိုဖိနှိပ်ရက်စက်မှုတွေကဘယ်အခြေအနေကိုရောက်နေပြီလဲဆိုရင်အပြင်ထွက်ပြီးဒီမိုကရေစီနှီးကြတောင်းဆိုတာတောင်ပြင်းပြင်းထန်ထန်တုံ့ပြန်ခံနေရပါတယ
်။လမ်းပေါ်ဆန္ဒပြပွဲတွေကိုပိတ်ပင်ရုံနဲ့မကပါဘူးလို့ AI အဖွဲ့ကမင်းလီနာဘူယမ်ကပြောပါတယ
်။ Social media users journalists
လူမှုကွန်ရက်မီဒီယာတုံးတဲ့သူတွေသတင်းတောက်တွေကတ်စ်နိုင်ငံရေးပါတီဖြစ်တဲ့ပြည်သူဒီမိုကရက်တစ်ပါတီဝင်တွေကိုလည်းအဓိကအပြစ်မှတ်ထားနေတာပါ။ဘာဖြစ်လို့လဲဆိုတော့သူတို့ဟာစီးရီးယားမြောက်ပိုင်းကစစ်စင်ရေးတွေကိုမေးခွန်းထုတ်ပြီးဝေဖန်ခဲ့လို့ပါပဲ
။စစ်စင်ရေးပထမအပတ်မှာပဲလူမှုကွန်ရက်အကောင့်839ခုကိုရာဇဝတ်မှုကျူးလွန်ဖို့ရည်ရွယ်ချက်ရှိတယ်ဆိုတဲ့စွဲချက်နဲ့စုံစမ်းစစ်ဆေးနေသလိုလူပေါင်း186ယောက်ကိုလည်းထိန်းသိမ်းထားတယ်လို့ AI လူ့အခွင့်အရေးအဖွဲ့ကြီးကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကရှေ့နေနူရခန်ညာဟာ Twitter မှာဝေဖန်တဲ့အတွက်အစ္စတန်ဘူးလေဆိပ်မှာဖမ်းဆီးခံရပါတယ်။ငြိမ်းချမ်းရေးစစ်စင်ရေးလို့နာမည်ပေးထားသမျှအားလုံးဟာလူသက်ပွဲကြီးပဲဖြစ်တယ်ဆိုတာငါတို့အတွေ့အကြုံအရသိတယ်လို့သူရေးခဲ့တာပါ။သူ့ကိုပြန်လွှတ်ပေးခဲ့ပေမဲ့ခရီးသွားခွင့်ကိုပိတ်ပင်ထားပါတယ်။ဘာကန်သတင်းစာနဲ့ဒေကန်သတင်းအင်တာနက်စာမျက်နှာကသတင်းတောက်တွေလည်းထိမ့်သိမ်းခံရပါတယ
်။ Some journalists who were simply relaying other media sources information about the military operation.
တခြားသတင်းဌာနကစစ်စင်ရေးသတင်းတွေကိုထပ်ဆင့်ထုတ်လွှင့်ပေးတဲ့တချို့သတင်းတောက်တွေလည်းထိမ့်သိမ်းခံခဲ့ရပါတယ်။ရဲအချုပ်ကနေပြန်လွတ်လာသူတွေကိုလည်းနိုင်ငံသားခရီးသွားလာခွင့်တွေပိတ်ပင်ခဲ့တယ်လေ
။ Syria ကစစ်စင်ရေးတွေကိုအကြောင်းပြပြီးအတိုက်အခံနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပို့ပြီးတော့နှိပ်ကွပ်နေတာလို့ AI အဖွဲ့ကြီးကပြောဆိုပြီးလွတ်လပ်စွာပြောဆိုခွင့်ဘောင်ကျင်းလာနေပြီလို့ပြောပါတယ
် especially in the last several years
ပြီးခဲ့တဲ့2015ခုနှစ်အာဏာသိမ်းဖို့စ조사ခံခဲ့ရတဲ့နှစ်တွေနောက်ပိုင်းဒါတွေကပို့ပြီးခက်ခဲလာတာပါ
တူရကီကတော့အခုလိုနှိပ်ကွပ်မှုတွေဟာအကြမ်းဖက်သမားတွေရဲ့ဝါဒဖြန့်မှုကိုကာကွယ်ဖို့ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ကိုငိမ့်ချမ်းပြောပြခဲ့တာပါရှင်အခုလေရုညဉ့်ညံ့မှုအန်ဒီယန်နဲ့ကျမ်းမာရေးဆိုင်ရာသတင်းလွှတ်တဲ့ပုဂ္ဂိုလ်ပြောပြပေးပါမယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာဆိုးဝါးလာတဲ့လေရုညဉ့်ညံ့မှုကိုရင်ဆိုင်နေရတဲ့အတွက်ကိုပိုင်ကားတွေတုံးတာလျှော့ကြဖို့အစိုးရကကန့်သတ်နေပါတယ်။ဒီကြားထဲကပဲပြည်သူတွေမှာအသက်ရှူမဝတာလို့အသက်ရှူလမ်းကြောင်းဆိုင်ရာဝေဒနာတွေနဲ့ကျန်းမာရေးနဲ့မညီညွတ်တဲ့ပြဿနာတွေကိုရင်ဆိုင်နေကြရတဲ့အကြောင်းရိုက်တာသတင်းတပုတ်ကိုအခြေခံပြီးတော့ကိုညံဝင်းအောင်ကပြောပြမှာပါရှင်။
နယူးဒေလီမြို့တော်မှာတောက်ကြနေကအသက်ရှူကျလောက်အောင်လေးရုညဉ့်ညံ့မှုဖြစ်ခဲ့ပြီးကားတွေကိုခွဲတန်းစနစ်နဲ့အုပ်စုအလိုက်လမ်းပေါ်ပြေးဆွဲခွင့်နဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေတားမြစ်ရေးစတဲ့အရေးပေါ်အစီအစဉ်တွေကိုအိန္ဒိယအစိုးရကပြန်လည်သုံးသပ်နေပါတယ်။အာရှစ်ဂူပတာဟာဒေလီမြို့ကန်တူဖြစ်ပါတယ
်။ Odd even edition 1 edition 2 से कोई फर्क नहीं पड़ा तो edition 3
လမ်းမော်ကောင်းမောင်းကွင်းကိုစုံကနန်းမကနန်းဆိုပြီးအုပ်စုတင်းနဲ့နှစ်ခွဲတန်းစနစ်နဲ့ခွင့်ပြုခဲ့ပေမဲ့ဘာမှမထူးပါဘူးအုပ်စုတုံထပ်လုပ်လဲထူးလာမှာမဟုတ်ပါဘူး CNG ကားတွေမောင်းနှင်ခွင့်တားမြစ်ထားတာလိုမျိုးတခြားစဉ်းစားရမယ့်အချက်တွေရှိပါတယ်တကယ်လို့ကျွန်တော်မှကိုပိုင် CNG ကားရှိပေမဲ့ကျွန်တော်က CNG သုံးတက္ကစီကားကိုငှားစီမယ်ဆိုရင်ဟောဒါကလေရုညဉ့်ညံ့မှုမဖြစ်တော့ဘူးလေလားအဲ့ဒါတော့အတိအပယ်မရှိဘူးဆိုင်ကယ်လိုနှစ်ဘိန်းတက်ရင်တွေကိုတော့မတားမြစ်ဘူးအဲ့ဒီနှစ်ဘိန်းတက်တွေကြောင့်လေရုပုံညဉ့်ညံ့နေတာလို့ကျွမ်းကျင်သူတွေကပြောထားပါတယ်ဒါကပြဿနာဖြစ်ရှင်นี่မဟုတ်ပါဘူ
းနယူးဒီလီမှာလေရုညဉ့်ညံ့မှုအဆင့်ကနောက်တခါပြန်ဆူဆူဝါဖြစ်လာခဲ့တယ်လို့လေရုအေးအသွေးအညွှန်းငင်ကမနေ့9နိုင်လောက်မှာ680ပဲရှိတယ်လို့အိန္ဒိယနိုင်ငံဆိုင်ရာအမေရိကန်တန်ယုံကပြောပါတယ်ဒီလိုဆိုးရတဲ့လေရုညဉ့်ညံ့မှုကြောင့်လက်ရှိယောဂဝေဒနာခံစားနေရသူတွေအပြင်ကျန်းမာတဲ့လူတွေကိုပါထိခိုက်လာစေမယ်လို့အစိုးရတာဝန်ရှိသူတွေကသတိပေးနေပါတယ်सोनू कुमार हा 3 बेन टैक्सी माउंदू ဖြစ်ပါတယ်
လेकिन घर से बाहर निकलते ऐसा लग रहा है कि आंख में मिर्च लगा हो पूरा आंख में
जल एबी ठ्वट လိုက်တာ ਨੇ တယောက်ကကျွန်တော်မျက်စိတဲ့ယူသီးပုံနဲ့လာပက်လိုက်တယ်လို့ပါပဲမျက်စိတဲ့ပူဆက်ပြီးအတော်နာတယ်ဘယ်နေရာသွားသွားကျွန်တော်နားတဝိုက်မှာမိခိုးတွေကြီးပဲအသက်ရှူလို့မဟုတ်ပါပဲမွန်းကျက်နေတယ်ဒီလိုအခြေအနေမှာကျွန်တော်သုံးမိကားဘယ်လိုဆွဲရမှာလဲအားလုံးဟာဖျားရှင်အလိုတော်ကြအတိုင်းပါပဲ
လမ်းပေါ်မှာပန်းစီတို့မိုးပြန်ဘောလုံးတို့ရောင်းတဲ့ဆင်းရဲသားကလေးတွေတောင်လေရုညဉ့်ညံ့မှုရဲ့ဆိုးရတဲ့ဒဏ်ကိုခံနေရပါတယ်။မိပွိုင်မှာမိုးပြံပူပေါင်းရောင်းနေတဲ့ကလေးငယ်တူကတော့
ခါစီဟိုရာကောမေဂျလန
်ချောင်းဆိုးကျင်လို့ဖြစ်ပြီးမျက်လုံးထဲမှာလည်းဆက်ပြင်းပြင်းခံစားရပါတယ်
။နယူးဒေလီအုပ်ချုပ်ရေးမှူးအာဗင်ကာဂျရီဝါကကျောင်းသူကျောင်းသားတယောက်စီကိုနှာခေါင်းစည်းနှစ်ခုနှုန်းနဲ့ဒီလအစောပိုင်းမှာပေးဝေခဲ့ပါတယ်။ဒါပေမဲ့လည်းလမ်းဘေးဈေးတဲ့ကလေးတွေကတော့လေရုညဉ့်ညံ့မှုဒဏ်ကိုကာကွယ်ဖို့အတွက်နှာခေါင်းစည်းမျက်နှာဖုံးအပါအဝင်ဘယ်လိုအကူအညီမျိုးကိုမှအစိုးရစီကမရဘူးလို့ပြောကြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ပြည်တွင်သတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနှာစင်ကြရဖို့ရှိပါတယ်။လိုင်းလမီတာ190 kHz 1905လိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါတယ်ရှင်။တနင်္ဂနွေနေ့ညနေဘက် VOA စီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတထရမ့်အပေါ်အရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုကိုကြီးကြပ်နေတဲ့အောက်လော့ဒေါ်ထောက်လိုင်းကော်မတီကအစီအစဉ်မှာအတွင်လွှတ်တော်မှာထွက်ဆိုမဲ့အမေရိကန်ဆိုရတာဝန်ရှိသူတွေရဲ့ထွက်ဆိုချက်မူကြမ်းတွေကိုမနေ့စနေနေ့ကထုတ်ပြန်လိုက်ပါတယ်။စနေနေ့ကထုတ်ပြန်လိုက်တဲ့အဲ့ထွက်ဆိုချက်တွေဟာအရင်မျိုးသားလုံခြုံရေးအရာရှိဟောင်းတင်မော်ရီဆန်နဲ့ဒုသမရမိုက်ပန့်ရဲ့အရာရှိသူဖြစ်တဲ့ဂျန်နီဖာဝီလျံစ်ရဲ့ထွက်ဆိုချက်တွေဖြစ်ပါတယ်။သူတို့နှစ်ဦးကိုလာမယ့်အင်္ဂါနေ့ကြရဲ့အောက်လော့တော်ထောက်လိုင်းကော်မတီမှာစစ်ဆေးမေးမြန်းဖို့အစီအစဉ်ထားတာဖြစ်ပါတယ်။ဒါပြင်အောက်လော့တော်စုံစမ်းစစ်ဆေးသူတွေဟာဒီစီမံခန့်ခွဲရေးနဲ့ဘတ်ဂျက်ဌာနမှာကာလာတာရှိတာဝန်ထမ်းဆောင်ခဲ့တဲ့မတ်ဆန်ဒီနဲ့လည်းလွှတ်တော်မှာမနေ့ကတကပိတ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အီရန်ဆိုရကလောင်စာဆီဈေးတွေတိုးမြင့်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအာလီခါမေနီကဒီကနေ့မှထောက်ခံလိုက်ပါတယ်။ဒါပြင်အခုလိုလောင်စာဆီဈေးနှုန်းချိမြင့်မှုကြောင့်မချေနဲ့လို့အီရန်နိုင်ငံတော်ဆန္ဒပြပြီးအများပြည်သူပိုင်ပစ္စည်းကိုမီးရှို့ဖျက်ဆီးနေကြတဲ့သူတွေကိုလည်းဓမြဆိုပြီးတော့သူကခေါ်လိုက်ပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေဒီကနေ့မှထိတ်တိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တဲ့အထိပါဖြစ်ခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကများရီတက်စီထည့်ထားတဲ့ပလင်းဘုံတွေနဲ့ရဲတွေကိုပစ်ခတ်ခဲ့ပြီးတော့ဟောင်ကောင်ပေါ်လီတက်နစ်တက်ဆိုမှဆန္ဒပြတဲ့သူတွေဘက်ကပစ်လိုက်တဲ့ဒီများတစ်စင်းဟာဟောင်ကောင်ရဲရာစီတယောက်ရဲ့ခြေထောက်ကိုထိမှန်ခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကတက်စီထည့်ထားတဲ့ပလင်းဘုံတွေရဲပလင်းဘုံတွေနဲ့ရဲတွေကိုပစ်ခတ်ခဲ့ပြီးတော့ရဲတွေဘက်ကဒါကိုမျက်ရည်ရုံဘုံတွေတုံးပြီးတော့တံပြန်နေနှင်းခဲ့တယ်ဆိုပြီးတော့ writer သတင်းကလည်းဖော်ပြပါတယ်။ထိုင်ဝမ်ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးမှုတွေလုပ်နေချိန်မှာပဲတရုတ်နိုင်ငံကပြည်တွင်းမှာပထမဆုံးတည်ဆောက်ထားတဲ့ LinkedIn သင်္ဘောပါမနဲ့စစ်ရည်ရင်အုပ်စုဟာဒီထိုင်ဝမ်ရေလက်ကြားကနေဖျက်ဆီးခုံမောင်းခဲ့ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြသွားတာပါအခုညနေစီစဉ်ထုတ်လုပ်ရမှုကမတ်မြသစင်အောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Patrick Day ဖြစ်ပါရဲ့ရှင်အခုကျမတို့တန်လှည့်နေတဲ့ Radio အစီအစဉ် PPG Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA TV နေ့စဉ်အစီအစဉ်ကိုလည်းကြည့်ဆူနိုင်ပါရဲ့ရှင်တော်ရရှင်များအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.
Thank you.